ကနေကရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်နဲ့စီးပွားရေးလုပ်ငန်းရှင်ဂရေဂျယ်တထေအီလွန်မတ်စ်တို့နှစ်ဦးတွေ့ဆုံမေးမြန်းခန်းကိုအီလွန်မတ်စ်ရဲ့ X လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ဖို့စီစဉ်ခဲ့ပေမဲ့ဤပညာပိုင်းချုပ်ရင်မှုကြောင့်ထုတ်လွှင့်မှုကြန့်ကြာခဲ့ရပါတယ်။မိနစ်40ကျော်နောက်ကြာပြီးမှထုတ်လွှင့်ခဲ့တဲ့ဒီစီစဉ်ကိုလူပေါင်း 1.3 သန်းကျော်ဝင်ရောက်နားထောင်ခဲ့တာပါ။တွေ့ဆုံမေးမြန်းခန်းမှာထရမ့်ကဒုသမ္မတကမ်လာဟဲရစ်ဒီမိုကရက်တစ်သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်မဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်ထိုးနှက်ပြောဆိုခဲ့ပါတယ်။ဒုသမ္မတကမ်လာဟဲရစ်ဟာသမ္မတဖြစ်ဖို့အရေးချင်းပြည့်မီသူတူမဟုတ်ကြောင်းနဲ့ဟဲရစ်ဟာသမ္မတဘိုင်ဒန်ရဲ့ရွေးကောက်ပွဲရှင်ပြိုင်ခွင့်ကိုသိမ်းယူလိုက်တာဖြစ်ကြောင်းနဲ့ဒါဟာအမေရိကန်သမ္မတတယောက်ကိုအာဏာသိမ်းတာပဲဖြစ်ကြောင်းထရမ့်ကလည်းဝေဖန်ပြောဆိုထားပါတယ်။Elon Musk ကတော့ပြီးခဲ့တဲ့ဇူလိုင်လ13ရက်နေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဘယ်လ်တာမြို့မဲဆွယ်စီယုံပွဲအတွင်း Trump လှုပ်ကြံခံရမှုကနေလွတ်မြောက်ခဲ့တာနဲ့ပတ်သက်လို့ Trump ရဲ့ရဲစွမ်းတက်တီရှိမှုကိုချီးကျူးပြောဆိုထားပါတယ်ရှင်။